အိန္ဒိယနိုင်ငံရောက်ရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံပြန်ပို့ရေးအစီအစဉ်ရပ်တန့်ပေးဖို့လူခွင့်ရေးအဖွဲ့တွေကတောင်းဆိုလိုက်ပါတယ်။အိန္ဒိယနိုင်ငံမြောက်ပိုင်းဂျမ္မူးမြို့မှာနေထိုင်တဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်220လောက်ကိုမြန်မာနိုင်ငံပြန်ပို့မယ်လို့အိန္ဒိယရပ်တန့်ဖွဲ့ကကြေညာချက်ထုတ်ပြီးတဲ့နောက်အခုလိုတောင်းဆိုလာတာပါ။ HRW လို့တူကခေါ်တဲ့လူခွင့်ရေးစောင့်ကြည့်ရေးနိုင်ငံတကာအဖွဲ့ကြီးရဲ့တောင်ဟာရှဆိုင်ရာညွှန်ကြားရေးမှူးမီနာကီးစ်ဂန်ဂူလီကဒီပြန်ပို့မဲ့အစီအစဉ်ကြောင့်အရင်သူတို့ဖိနှိပ်ခဲ့တဲ့စေယုစုလက်ခုပ်တွေပြန်ထည့်ပေးလိုက်တယ်လို့ဖြစ်သွားလိမ့်မယ်လို့ထောက်ပြလိုက်ပါတယ်။အခုလိုအိန္ဒိယရဲတပ်ဖွဲ့ကြီးညာချက်ကြောင့်မြန်မာနိုင်ငံကနေအိန္ဒိယဘက်ကိုထွက်ပြေးခိုလုံခဲ့တဲ့ရိုဟင်ဂျာဒုက္ခသည်တွေကြားမှာလည်းစိုးရိမ်ထင်းလန့်မှုတွေဖြစ်ပေါ်လာနေပါတယ်။ဂျမူးမျိုးကဆင်းရဲသားရက်ကွက်မှာနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဝိုင်းဝန်းဖမ်းဆီးပြီးမြန်မာနိုင်ငံပြန်ပို့တော့မယ်လို့အိန္ဒိယရဲတွေကပြောထားပါတယ်။ဒါပေမဲ့ဒုက္ခသည်တွေဘက်ကတော့အခုလိုပြန်ပို့ခံရရင်သူတို့အတွက်အသက်အန္တရာယ်ကြီးလွန်းတာကြောင့်ပြန်မဖို့ဖို့အိန္ဒိယအစိုးရကိုတောင်းဆိုထားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေအနေနဲ့အကြမ်းဖက်ခံရမှုနဲ့ဆင်းရဲမှုတွေကြောင့်ဆယ်စုနှစ်တွေနဲ့ချီပြီးနေဆက်ကဘင်္ဂလားဒေ့ရှ်နိုင်ငံအပြင်အိန္ဒိယဘက်ကိုလည်းထွက်ပြေးခဲ့ကြရမှာပြီးခဲ့တဲ့နှစ်စည်းရင်းရာအိန္ဒိယမှာခေလုံနေသူပေါင်း4000ခန့်ရှိပြီးဒီထက်ကမှ6500ခန့်ကအခုဂျမူးမှာရှိနေတာပါ။မြန်မာစစ်တပ်အုပ်ချုပ်ရေးကောင်စီဘက်ကတော့ဒီရိုဟင်ဂျာဆိုတဲ့သုံးနှုန်းကိုလက်မခံထားပါဘူး။